မြန်မာနိုင်ငံရဲ့လူခွင့်ရေးကျင်းနဲ့ဆိုင်တဲ့ဆုံးမချက်မူကြမ်းတရားကိုဖေဖော်ဝါရီလနောက်ဆုံးပတ်တွင်စတင်ကျင်းပဖို့ရှိတဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီအကြိမ်40မြောက်အစည်းအဝေးမှာဥရောပသမဂ္ဂ EU ကဥဆောင်တင်သွင်းသွားမယ်လို့ EU ပြည်ပရေးဌာန EEAS ရဲ့ဖေဖော်ဝါရီလ22ရက်နေ့သတင်းတပုတ်မှာဖော်ပြထားပါတယ်။အစည်းအဝေးကိုဖေဖော်ဝါရီလ25ရက်နေ့ကနေမတ်လ22ရက်နေ့အထိဂျနီဗာလူခွင့်ရေးကောင်စီဌာနချုပ်မှာကျင်းပမှာပါ။အဲဒီဆုံးမချက်မူကြမ်းမှာမြန်မာနိုင်ငံလူခွင့်ရေးကျင်းနဲ့ဆိုင်ရာကုလသမဂ္ဂထူးဆန်းဆက်စည်းရေးမှူးခံထားတာကိုတတန်းတိုးဖို့နဲ့လူခွင့်ရေးကောင်စီက2018ခုနှစ်စက်တင်ဘာလမှာဖွဲ့စည်းထားတဲ့၎င်းပြည်နယ်ဆိုင်ရာတိကျလွတ်လပ်တဲ့ဆွေးနွေးဆက်စည်းရေးအဖွဲ့ရဲ့လုပ်ငန်းတွေအများဆုံးစတင်နိုင်ရေးတောင်းဆိုတာတွေပေါ်ပေါ်မှာဖြစ်တယ်လို့ဂျနီဗာခြေဆိုင်ကုလသမဂ္ဂဆိုင်ရာ EU ကိုယ်စားလှယ်အဖွဲ့ရဲ့အကြီးအကဲတန်မတ်ကြီးဝေါ်ဒါစတီဗန်စ်ကပြောတာကိုကိုးကားပြီးတရင်မှာဖော်ပြထားပါတယ်။လူခွင့်ရေးချိုးဖောက်မှုကျူးလွန်သူတွေကိုယ့်လူရဲ့ကိုတာဝန်ခံမှုရှိစေဖို့ချိုးဖောက်ခံရသူတွေအတွက်တရားမျှတမှုရရှိစေဖို့အရေးကြီးတယ်ဆိုတာ EU အနေနဲ့ဆက်ပြီးအလေးထားပြောဆိုသွားမှာဖြစ်ပြီးတော့ကုလသမဂ္ဂကခန့်အဖွဲ့စည်းထားတဲ့လူပုဂ္ဂိုလ်အဖွဲ့အစည်းအားလုံးနဲ့မြန်မာနိုင်ငံကပူးပေါင်းဆောင်ရွက်ဖို့အားပေးတိုက်တွန်းသွားမယ်လို့လည်းဖော်ပြထားပါတယ်။လူခွင့်ရေးကောင်စီအစည်းအဝေးကာလအတွင်းအစ္စလာမီပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC လို့အဓိကပူးတွဲလှုပ်ဆောင်ဘက်တွေနဲ့တာမကမြန်မာနိုင်ငံနဲ့ပါထိတွေ့ပြောဆိုသွားမှာဖြစ်တယ်လို့လည်းဆိုပါတယ်။